မေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာဒီကနေ့ဗီယက်နမ်နိုင်ငံကိုသွားရောက်ခဲ့ပြီးတော့သူ့ရဲ့အာရှခီးစဉ်ကိုအဆုံးသတ်လိုက်ပြီဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုရဲ့ဒီအာရှခီးစဉ်အတွင်းတရုတ်နိုင်ငံဘက်ကလုံခြုံရေးအရာချင်းချောက်မှုတွေကိုရင်ဆိုင်တဲ့နေရာမှာအမေရိကန်ပြည်ထောင်စုကိုကူညီဖို့ထပ်တလဲလဲတောင်းဆိုသွားခဲ့ပါတယ်။ဝန်ကြီးပွန်ပီယိုကအစောပိုင်းမှာသီရီလင်္ကာ၊အိန္ဒိယ၊မော်လ်ဒိုက်ဗ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုပဲသွားဖို့စီစဉ်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာဗီယက်နမ်နိုင်ငံခီးစဉ်ကိုထည့်သွင်းခဲ့တာပါ။ဝန်ကြီးပွန်ပီယိုဟာဒီခီးစဉ်တွေမှာဗီယက်နမ်ဝန်ကြီးချုပ်ငွေရွှန်ဖောက်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရှေ့တောင်အာရှနဲ့အင်ဒိုပစိဖိတ်ဒေသကိုဘေးကင်းလုံခြုံပြီးငြိမ်းချမ်းသာယာဝါပြောတဲ့ဒေသဖြစ်လာအောင်ဆက်ပြီးတော့အတူတူကလက်တွဲပြီးဆက်ဆံရေးတည်ဆောက်သွားဖို့မျှော်လင့်ထားတယ်လို့ဝန်ကြီးပွန်ပီယိုကဗီယက်နမ်နိုင်ငံမှာဒီကနေ့ပြောပါတယ်။ရှေ့တောင်အာရှနိုင်ငံတွေအနေနဲ့တရုတ်ဆိုရရဲ့အနိုင်ကျင့်ဗိုလ်ချုပ်မှုတွေကိုလက်မခံဘဲစန့်ကျင်ဖို့နဲ့တရုတ်ဆိုရပိုင်းကုမ္ပဏီတွေနဲ့စီးပွားရေးသဘောတူညီမှုတွေကိုပြန်သုံးသပ်ကြဖို့ကိုလည်းဝန်ကြီးပွန်ပီယိုကတိုက်တွန်းခဲ့ပါတယ်။ဒါမဲ့လည်းတရုတ်နိုင်ငံကိုနာမည်တက်ပြောဆိုသွားတာတော့မဟုတ်ပါဘူး။တရုတ်နိုင်ငံကတော့အမေရိကန်အနေနဲ့အဲ့လိုမျိုးအကြောင်းမဲ့ဆွဆွဲပြောဆိုတိုက်ခိုက်နေတာတွေကိုရပ်တန့်ဖို့ပြောလိုက်ပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်ကိုသူတို့ပိုင်ဆိုင်တယ်ဆိုပြီးပြောနေတဲ့အပေါ်မှာလည်းဗီယက်နမ်နိုင်ငံဘက်ကအဓိကစိုးရိမ်နေတာဖြစ်ပါတယ်ခင်ဗျာ။